Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA မေးခွန်းတိုင်းရဲ့2018ခုနှစ်မတ်လ19ရက်တနင်္လာနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမတ်စံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925-32နဲ့လိုင်းလတ်190ရိုးအနီးဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်မှဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မသိင်္ဂီထိုက်ပါရှင်။ရုရှားသမ္မတပူတင်အနိုင်ရဖို့တည်ကြာနေပြီဖြစ်တဲ့ရုရှားသမ္မတရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရွေးချယ်권မရခဲ့ဘူးလို့ရွေးကောက်ပွဲဆန့်ကျင်သူတို့ကပြောဆိုလိုက်ပါတယ်။နေဆက်တွေလုံခြုံရေးအတွက်ဘင်္ဂါရစ်နဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူချိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အော်စတြေးလျအာဆီယံထိပ်သီးညီလာခံအတွင်းရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာအရေးနဲ့ပတ်သက်လို့ PRP ကျောင်းဆိုမှုတွေမရှိခဲ့တာနဲ့ပတ်သက်ပြီး AI နိုင်ငံတကာလူအခွင့်အရေးအဖွဲ့ကဩစတြေးလျအစိုးရကိုပြစ်တင်ဝေဖန်လိုက်ပါတယ
် We were disappointed by Australia's lack of criticism against Aung San Suu Kyi and the military over human rights issues we would have liked to see much
AI ဖွဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Olaf Blomqvist ပြောသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်ဒါအပြင်ဒီ NLD အစိုးရအဖွဲ့ဝင်ဝန်ကြီးနေရာတချို့အပြောင်းလဲရှိနိုင်သလားဆိုတာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်နဲ့တိုက်ပွဲတွေကြောင့်ရှမ်းရွာသားတွေစစ်ဘေးတင်းရှောင်မှုတွေတိုးပွားလာနေတဲ့အကြောင်းနဲ့အတူတခါဒီကြောက်စိမ့်နဲ့ပတ်သက်ပြီးမြမကြောက်မြင့်ရတနာဥပဒေချမ်းမှာပါဝင်တဲ့အချက်တွေကိုလက်မခံနိုင်တာကြောင့်ကချင်ပြည်နယ်မှာဆန္ဒပြနေတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြအောင်ပါပါအဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတွေကိုအသင်ကြီးတိုင်းနဲ့ကိုဝင်းမင်းတို့ပြောပြပြပါဦးဗျာ
ရုရှားသမ္မတရွေးကောက်ပွဲကအစည်းအဝေးတစ်ခြားလုပ်ခဲ့ပြီးမယ်မှန်မှန်ကန်ကန်ရွေးချယ်ခွင့်မရခဲ့ဘူးလို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကပြောဆိုလိုက်ပါတယ်မက်ထရက်ထဲ့မဲ့သူများလာရေးဆောက်ရွက်ခဲ့တာကြောင့်မဲထရက်ထဲ့သူအရေးအတွက်တည်တည်တသာရှိခဲ့ပြီးမယ်လဲအခြေခံလွတ်လပ်ခွင့်နဲ့ကိုယ်စားလှယ်မှတ်ပုံတင်မှုအပေါ်တားမြစ်ချက်တွေကြောင့်နိုင်ငံရေးလှုပ်ရှားမှုကိုအကန့်အသတ်ဖြစ်စေပြီးမယိုးသားတဲ့ရှင်ပြိုင်မှုဖြစ်စေခဲ့တယ်လို့ OSCE ရဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေကကြေညာချက်မှာပြောဆိုထားပါတယ်။ပြိုင်ဘက်ခုနှစ်ဦးနဲ့ရှင်ပြိုင်အရွေးခံခဲ့တဲ့သမ္မတဗလာဒီမီယာပူတင်အနေနဲ့တော့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရဖို့တေချာနေပါပြီ။ကိုယ်စားလှယ်လောင်းနေအနေနဲ့လွတ်လပ်စွာရှင်ပြိုင်ခွင့်ရှိတယ်ဆိုပေမဲ့မီဒီယာအများစုမှာတာဝန်ထမ်းဆောင်ဆဲသမ္မတအဖြစ်ဖော်ပြခဲ့ကြတာကြောင့်ရှင်ပြိုင်မှုမှာတစ်ဖက်ဆောင်းနေဖြစ်ခဲ့တယ်လို့လည်းOSCE ရဲ့စောင့်ကြည့်သူတွေကပြောပါတယ်တွေ့ခဲ့ချားရသလိုပဲမှန်မှန်ကန်ကန်မဟုတ်တဲ့ပြိုင်ပွဲမှာရွေးခဲ့ကြရတာဟာဆိုရင်မှန်ကန်တဲ့ရွေးချယ်မှုမဟုတ်ဘူးလို့လည်းပြောဆိုထားတာပါဒီနေ့တနင်္ဂနွေနေ့မှာတော့ရုရှားသမ္မတနှမ်းတော်အနီးရှင်ပြည်မှာထောက်နှက်ချီတဲ့ပြည်သူတွေကိုသမ္မတပူတင်မိန့်ခွန်းပြောတာမှာတော့သူ့ကိုထောက်ခံသူတွေကိုဂုဏ်ပြုပြောဆိုခဲ့ပါတယ်နောက်ထပ်သမ္မတတက်တန်းကိုထပ်ပြီးရွေးကောက်ခံဦးမလားလို့မိတာမှာတော့အသက်65နှစ်အရွယ်ရုရှားခေါင်းဆောင်ကဒီကိစ္စကမဖြစ်နိုင်တဲ့အကြောင်းသူ့အနေနဲ့အသက်တရာမပြည့်မချင်းဒီယာရုရယူထားမယ်လို့ထင်သလားလို့ခက်ပြက်ပြက်ပြောခဲ့ပါတယ်သမ္မတပူတင်ရဲ့တကယ်ပြိုင်ဘက်ကတော့အတိုက်ခံခေါင်းဆောင်အလက်စီနေဗနီဖြစ်ပြီးသူကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဆိုင်ကံပြစ်ဒဏ်ကြောင့်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူးဆိုင်ကံထောင်တန်း9နှစ်ချမှတ်ခံထားတဲ့အတိုက်ခံကောင်းဆောင်နေဗနီကတော့သူ့ကိုရွေးကောက်ပွဲဝင်ခွင့်မရရေးအတွက်နိုင်ငံရေးပယောကနဲ့အစီရင်ချက်ချခဲ့တာလို့ပြောဆိုထားပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုယာရုကဖေရှားပစ်ဖို့စဉ်းစားနေတာမဟုတ်ဘူးလို့အင်ဂျီရောရဲ့ထိတ်တန့်ရှင်တွေကထုတ်ပြောလိုက်ပါတယ်စုံစမ်းမှုမူလာနိုင်ငံရေးဘက်လိုက်သူဖြစ်တယ်လို့မနေ့တုန်းကသမ္မတထရမ့်က Twitter လူမှုပရိသတ်ကနေတောက်လျှောက်ရေးသားဆွဆွဲလာခဲ့တာပါအဲဒီနောက်မှာတော့ Mr. မူလာကိုထုတ်ပြစ်နိုင်တယ်လို့သတင်းမီဒီယာတွေကခန့်မှန်းချက်ပြောဆိုတာတွေနဲ့ဒါနဲ့ပတ်သက်လို့စုအကိုမေးလာတဲ့မေးခွန်းတွေကိုတုံ့ပြန်ရမှာတော့သမ္မတထရမ့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုမူလာကိုထုတ်ပြစ်ဖို့စဉ်းစားနေတာဒါမှမဟုတ်ဆွေးနွေးနေတာလုံးဝမရှိဘူးလို့အင်ပီရောရှင်းနေ Tycoff ကအတည်ပြုပြောခဲ့ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကသမ္မတထရမ့်ရဲ့မဲဆွယ်ပွဲအဖွဲ့အနေနဲ့ရုရှားနဲ့ချိတ်ဆက်ပြီးကြံစည်ခဲ့မှုရှိမရှိနဲ့သမ္မတထရမ့်အနေနဲ့လည်းအခုစုံစမ်းစစ်ဆေးမှုပေါ်တားဆီးဟန်တားဖို့ကြိုးပမ်းခဲ့ခြင်းရှိမရှိပေါ်ဥဆောင်စစ်ဆေးနေတဲ့မစ္စတာမူလာဟာဒီမိုကရက်ပါတီဘက်လိုက်သူဖြစ်တယ်လို့သမ္မတထရမ့်ကဆွဆွဲတိုက်ခတ်ခဲ့တာပါသမ္မတထရမ့်ကဘာကြောင့်မူလာရဲ့အဖွဲ့ထဲမှာတင်းမာတဲ့ဒီမိုကရက်73ပါနေရတာလဲ တချို့ဆိုရင်ကလင်ကကြီးဟယ်လာရီရဲ့လူရင်းတွေဖြစ်တယ် Republican ဆိုတယောက်မှကိုမပါဘူးမချာခင်ကလည်းနောက်ထပ် Democrat တူထပ်ထည့်လိုက်သေးတယ်အခုလိုလုံနေတာကိုတရားမျှတတယ်လို့ဘသူပြောနိုင်မလဲပြီးတော့ဒီစုံစမ်းစစ်ဆေးမှုကဘလို့မှနေကုန်းချုပ်ချက်လည်းမဆွဲသေးဘူးလို့သူ့ရဲ့ Twitter Internet ကနေတင်းနှင်းကနေနေကရေးသားလိုက်တာပါဒါပေမဲ့ Mr. Mula ဟာမှတ်ပုံတင်ထားတဲ့ Republican မဲပေးသူဖြစ်တာနောက်ဝါရှင်တန်နိုင်ငံရေးတိုင်ဝမ်မှာလည်းနိုင်ငံရေးကင်းရှင်းတဲ့အစိုးရရှေ့နေဖြစ်အများကလက်ခံထားတာနဲ့အခုမူလာရဲ့စုံစမ်းစစ်ဆေးမှုတွေကို Republican Party ဝင်တွေနဲ့ Democratic Party ဝင်တွေနှစ်ဖက်လုံးကထောက်ခံထားတာတွေကိုတော့သမ္မတထရမ့်ကထည့်မပြောဘဲချန်လက်ထားခဲ့ပါတယ်ခင
်ဗျ။ပြည်ထောင်ရေးပေါ်မှာရုရှားတရှိုဟောင်းကိုအစိတ်ခတ်မှုမှာပတ်သက်မှုမရှိဘူးလို့ရုရှားကညင်းနေတာဟာဆိုရင်ကောက်ရိုးပုံထဲမှာအပြောက်ရှားရတယ်လို့အမှန်တရားပျောက်သွားအောင်အလင်းအညာတွေနဲ့မရှုပ်ရှုပ်အောင်လုပ်ပြီးဖုံးကွယ်ဖို့ကြိုးစားတဲ့ရုရှားရဲ့လက်ဆွဲဗျူဟာတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံသားဝင်ကြီးဘောရစ်ဂျွန်ဆန်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဥရောပတမကနိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံလာမှအခုလိုပြောလိုက်တာပါ။တရှိုဟောင်းရဲ့အသက်33နှစ်အရွယ်သမီးဖြစ်သူတို့ကိုဓာတုအစိတ်ခတ်တာမှပတ်သက်မှုမရှိဘူးလို့ရုရှားဘက်ကဆက်ပြီးညင်းနေတာဟာယုတ်တိမတန်ဖြစ်လာနေတယ်လို့လည်းဗြိတိန်နိုင်ငံသားဝင်ကြီးကပြောဆိုခဲ့ပါတယ်။တမ်းမြင့်ဓာတုလက်နက်ဆိုင်ရာအဖွဲ့ကနီးပညာကျွမ်းကျင်သူတွေဒီကနေ့တင်းနှင်းလာနေမှာပဲဗြိတိန်ကိုလာပြီးအစိတ်နမူနာကိုရယူမှာဖြစ်တယ်လို့လည်းဆက်ပြောသွားပါတယ်။ရုရှားအစိုးရကဗြိတိန်တန်တမာ23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာခဲ့တယ်လို့အသုံးပြုခဲ့တဲ့အစိတ်ရဲ့အရင်းမြစ်နဲ့ပတ်သက်ပြီးပြောဆိုခဲ့ပြီးတဲ့နောက်မှာတော့ဗြိတိန်မျိုးပေါ်မှာရုရှားတရှိုဟောင်းကိုအစိတ်ခတ်မှုနဲ့ပတ်သက်ပြီးဗြိတိန်နဲ့ရုရှားကြားတင်းမာမှုတွေတိုးလာနေပါတယ်ရှင်။
ကတ်လူမျိုးစုနယ်မြေဖြစ်တဲ့ Syria မြောက်ပိုင်း Afrin မြို့ကိုတူရကီဆိုရတပ်ဖွဲ့တွေနဲ့မဟာမိတ် Syria လက်နက်ကိုင်တပ်တွေကထိန်းချုပ်လိုက်ပြီးနောက်ပိုင်းမှာတော့ပျောက်ကြားစစ်ပွဲအဖြစ်ဆင်နွှဲမယ်လို့အတိုက်ခံခဲ့ရတဲ့ Syria Cat တွေကချိန်ချလိုက်ပါတယ်။ Syria Cat ထိတန်းတာဝန်ရှိသူ Othman Sheikh Issa ကတော့ Afrin တလွှားကကတ်တပ်ဖွဲ့ဝင်တဲ့အားလုံးဟာဒီတူရကီဆိုရတပ်တွေအတွက်ထိန်းချုပ်မှုကြီးဖြစ်တဲ့အစီအစဉ်ဖြစ်ဆက်ရှိနေမယ်လို့ပြောခဲ့ပါတယ်။ကျန်သူတူရကီတွေနဲ့သူတို့ရဲ့ကြီးစားတွေရဲ့စခန်းတွေကိုအခွင့်အရေးတိုင်းတက်ခိုက်သွားမယ်လို့လည်းသူကသတိပေးခဲ့ပါတယ်။ Afrin မြို့နယ်မှာတော့မနေ့တနင်္ဂနွေနေ့ကတူရကီနဲ့မဟာမိတ်ဆီးရီးယားလက်နက်ကိုင်တို့ကအလံတွေကိုလှည့်တင်ထားကြပြီးကတ်ပြည်သူစစ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့ခုခံမှုမရှိတော့တဲ့ Afrin မြို့ကိုအပြည့်အဝထိန်းချုပ်လိုက်ပြီလို့လည်းကြေညာခဲ့ပါတယ်။ပျော်ရွှင်နေတဲ့တူရကီသမ္မတ Recep Tayyip Erdogan ကတော့အကျန်းဖက်ဝါဒီအများစုကတော့အမီးကုတ်သွားပြီးထွက်ပြေးသွားကြပြီးအာဖရင်မျိုးလယ်မှာအကျန်းဖက်ဝါဒီတွေအစားယုံကြည်မှုနဲ့ငြိမ်းချမ်းမှုတင်ကြတာတွေပြန့်လွင့်နေပြီလို့မနေ့တနင်္ဂနွေနေ့မှာပြောခဲ့ပါတယ်တူရကီထဲကနေမြေတချို့လည်းပါဝင်မဲ့ကတ်ဒေသတီးခြားခွဲထွက်ရေးတိုက်ခိုက်နေတဲ့ကြောက်ကြားအဖွဲ့ YPG ကတ်လူမျိုးစုလက်နက်ကိုင်အဖွဲ့ကိုကတ်အလုံသမားပါတီရဲ့အစိတ်အပိုင်းဖြစ်တူရကီကမှတ်ယူထားတာပါကတ်အလုံသမားပါတီ PKK ကိုတော့အကျန်းဖက်ဝါဒီအဖွဲ့တစ်ခုဖြစ်တူရကီအစိုးရဘက်ကသဘောထားပြီးမတရားသိမ်းကြေညာထားတာဖြစ်ပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝရဲ့တင်းနှလာနေညပိုင်းသတင်းလေးကိုနားဆင်ရတာဖြစ်ပါတယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာတွေဒီကနေ့တွေ့ဆုံခဲ့ကြပါတယ်။အစိုးရအနေနဲ့ဒီမိုကရေစီရေးအမျိုးသားရင်ကြားစီရေးကိုအတူတွဲဆောင်ရွက်နေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်။အမျိုးသားရင်ကြားစီရေးဆိုတာမှလည်းတိုင်းရင်းသားလက်နက်ကိုင်တွေတင်မဟုတ်ဘဲသဘောထားကွဲပြားနေတဲ့အုပ်စုတွေလည်းပါဝင်တယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးရသူတွေအရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်မှာလဲဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုသွားပါတယ်။
အဲ့ဒီကကျွန်တော်တို့ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှာဒီနေ့ဆက်ပါကိစ္စတွေကပြည်နယ်မှာပါ။ကျွန်တော်တို့ကလည်းအခုပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့လုပ်ငန်းတွေရှိပါတယ်။ဥပမာဆိုရင်ဒုက္ခရေနဲ့ပြန်လည်ရေးပေါ့နော်။တချို့ရဲ့ဌာနမှာဘူးပါကအမျိုးမျိုးရှိတယ်။ကျွန်တော်တို့လူကုန်လုံးတွေကိုကြိုက်တာရှိတယ်။ကြိုက်ချာဆိုင်အမျိုးမျိုးပေါ့ဟိုလက်ခံမှာဟိုကြိုက်ချာရှိရောလက်ခံမှာလက်ခံမျိုးကြိုက်ချာရှိတယ်ဒီလိုတော့ကျွန်တော်တို့ဝေဖန်တာခံရပါမယ်
ဒီကနေ့လူလူတွေ့ဆုံပွဲမှာတော့ဩစတြေးလျရောက်မြန်မာရာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်ရဲ့ကျမ်းမာရေးကြောင့်မနေ့ပြန်အင်ကာလေးမှာကျစ်ပဖို့စီစဉ်ထားတဲ့ဆစ်ဒနီမြို့ကလိုအင်စတီကျူမှာလုပ်မဲ့ပွဲကိုတော့ဖျက်ထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျကြားအထူးထိပ်သီးစီဝေးပွဲတက်ဖို့အတွက်ဩစတြေးလျကိုဒေါက်ဆန်းစုကြည်ရောက်ရှိနေတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအဆုံးသတ်နိုင်ရည်ရွယ်တဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲနောက်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲတွေဘယ်နေရာမှာဘလို့အစီအစဉ်တွေနဲ့သတ်မှတ်ကျင်းပမယ်ဆိုတာကိုသတ္တမန်ရေးရညှိနှိုင်းမှုတွေတွင်းမြင့်လှုပ်ဆောင်နေကြပါတယ်။နျူကလ িয়ার ဖြတ်သန်းရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ကိုရီးယားနှစ်နိုင်ငံကြားထိပ်သီးဆွေးနွေးပွဲသဘောတူထားပြီးနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါတွေ့ဆုံနိုင်ရည်ဖိတ်ခေါ်ကမ်းလှမ်းထားတာပါ။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကျင်းပနိုင်နိုင်ရေးနဲ့ပတ်သက်ပြီးနောက်ထပ်လက္ခဏာတစ်ခုကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟိုကဆွီဒင်နိုင်ငံခြားရေးဝန်ကြီးမာကော့ဝဲလ်စတောင်းနဲ့လုံခြုံရေးကိစ္စဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်ကုံပိုင်းကတွေ့ရောက်ခဲ့တာပါရီယောင်ဟိုရဲ့အခီးစဉ်ကြောင့်အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရဲ့ထိပ်သီးဆွေးနွေးပွဲတွေကိုဆွီဒင်ဆိုရကကမကထလုပ်မယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ပေါ်လာခဲ့ပါတယ်ဆွီဒင်နိုင်ငံကဆွေးနွေးပွဲတွေအတွင်းမြောက်ကိုရီးယားမှာဖန်ခံထားတဲ့အမေရိကန်3ကိုပြန်လည်ပေးရတဲ့တူတက်မှုတွေရှိနေတယ်လို့တောင်ကိုရီးယားမီဒီယာကဖော်ပြထားပါတယ်။ပြည်ခဲ့တဲ့သတင်းပတ်ကုံပိုင်းမှာပဲအမေရိကန်ပြည်ထောင်စုဆာမန်စစ်ကိုမြို့မှာလည်းအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကထိပ်တန်းအမျိုးသားလုံခြုံရေးအကြံပေးတွေကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးကိုဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတအိမ်ပြာတော်ကထုတ်ပြန်ခဲ့ပါတယ်ခင်ဗျ။
ဘရာဇီးနိုင်ငံမှာလူခွင့်ရေးသမားလူမဲရှင်းနဲ့မြို့သမီးတဦးလှုပ်ကြံခန့်ခဲ့ရတဲ့အတွက်လူတစ်ထောင်ကျော်ချီတက်ဆန္ဒပြခဲ့ပါတယ်။လူခွင့်ရေးရှင်းနဲ့မာရီယာဖရန်ကိုလှုပ်ကြံခန့်ရတဲ့အပေါ်မကျေနပ်သူတွေကဘရာဇီးမြို့တော်ရီယိုဒီဂျနေရိုမြို့ထဲကိုချီတက်ပြီးလူတို့အတန်တိတ်အောင်အခုလိုချင်းချောက်လို့မရဘူးလို့အော်ဟစ်ပြီးမနေ့ကဆန္ဒပြခဲ့တာပါ။ဆင်ရသာရက်ကွက်ကလေးကနေစချီတက်လာတဲ့ဒီဆန္ဒပြသူတွေနဲ့အတူပူးပေါင်းပါဝင်ခဲ့တဲ့တချို့နိုင်ငံရေးသမားတွေကလည်းအခုလိုဖရန်ကိုလှုပ်ကြံခံရတာဟာလူတွေကိုမပြောရဲမဆိုရဲဖြစ်သွားအောင်ချင်းချောင်းလိုက်တာဖြစ်ပေမဲ့ပြောင်းပြန်ရလတ်ပဲခံစားစီရမယ်တနိုင်ငံလုံးကလူတွေတက်တိပိုကြွလာလိမ့်မယ်လို့ပြောဆိုလိုက်ပါတယ်ရှင
်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာကပါတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်။ Sydney မြို့မှာ၃ရက်ကြာကျင်းပပြီးသွားတဲ့ Australia ASEAN ထိပ်သီးညီလာခံအတွင်းမြန်မာနိုင်ငံကရခိုင်ဒေသကရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတဲ့လူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတင်းကြပ်တဲ့ဖိအားပေးပြောဆိုမှုတွေမလုပ်ခဲ့တာကြောင့်ဩစတြေးလျဝန်ကြီးချုပ်ကို AI နိုင်ငံတကာလူအခွင့်အရေးအဖွဲ့ကဝေဖန်လိုက်ပါတယ်မြန်မာစစ်တပ်ကိုအထောက်ပံ့တွေဆက်ပေးနေတဲ့ဩစတြေးလျအစိုးရကိုလည်းပြစ်တင်ဝေဖန်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး AI ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်မေးမြန်းထားပါတယ်ဩစတြေးလျအာဆီယံထိပ်သီးညီလာခံအတွင်းရိုဟင်ဂျာဒုက္ခသည်တွေပြန်လည်အခြေချရေးအကြက်တဲနဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်မာခန်တမ်ဘူးကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာတင်းမာတဲ့ပြောဆိုဆက်ဆံမှုတွေလုပ်ရမယ်အစားပျော်ပြောင်းတဲ့ချင်းကပ်မှုတွေလုပ်ခဲ့တဲ့အပေါ် AI ကနိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကစိတ်ပြတ်မိကြောင်း AI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Olaf Blunkis ကပြောပါတယ
် We were disappointed by Australia's lack of criticism against Aung San Suu Kyi and the military.
ရန်ကြရီပေါ်မှာလူခွင့်ချူပေါက်နေရတာနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်နဲ့ဒေါ်ဆန်းစုကြည်ပေါ်မှာဝေဖန်ဖြစ်တင်တာမျိုးလုပ်ခဲ့တဲ့ဩစတြေးလျဆွေရောက်ကိုကျွန်တော်တို့ AI ဖွဲ့အနေနဲ့အတောအဆိတ်ပြမိပါတယ်။တကယ်ဆိုလို့ရှိရင်ဒီတက်ကိုပြင်းထန်တဲ့ပြောဆိုတိုက်တွန်းမှုတွေလုပ်ရမှာပါ။ထိပ်သီးညီလာခံအတွင်းပြောဆိုဖို့အခွင့်အရေးရှိပါလျက်နဲ့တိတ်ပြီးတော့မပြောဆိုဘဲနေကြတဲ့ဩစတြေးလျဝန်ကြီးချုပ်ကိုရောအာဆီယံဖွဲ့ကခေါင်းဆောင်ပိုင်းတွေကိုပါဆိတ်ပြမိပါတယ
်။ဩစတြေးလျဝန်ကြီးချုပ်မစ္စတာတမ်ဘူးနဲ့ဒေါ်ဆန်းစုကြည်တို့ဟာမတ်လ19ရက်တနင်္လာနေ့ကင်ဘရာမြို့မှာတီးတန့်တွေ့ဆုံခဲ့ကြပြီးအပြူသဘောဆောင်တဲ့ချင်းကပ်မှုနဲ့ဆွေးနွေးခဲ့ကြသလိုရခိုင်မြောက်ပိုင်းဒေသကလူသားချင်းစာနာမှုအကူအညီတွေအတွက်နိုင်ငံတကာရဲ့ပူးပေါင်းကူညီမှုတွေအတွက်ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဩစတြေးလျအစိုးရဟာမြန်မာတပ်မတော်ကိုစစ်ဘက်ဆိုင်ရာအကူအညီတွေဆက်ပေးနေပြီးဒါဟာမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတစ်ဖက်တစ်လမ်းကအားပေးနေရရောက်တယ်လို့ AI အဖွဲ့ကပြစ်တင်ဝေဖန်လိုက်ပါတယ်။ ဒါနဲ့ပတ်သက်လို့ AI အဖွဲ့ပြောခွင့်ရ Olaf Blomqvist ပြောတာက
Very disappointed that just a couple of weeks ago media reports made it known that Australian government continues to fund
Australia ဆိုရကဒီမှာတမန်ဆက်ပြီးအကူအညီပေးနေတယ်ဆိုတာကိုပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကထွက်ပေါ်လာတဲ့သတင်းတွေအရသိရပါတယ်ဒါကတိတ်ကိုစိတ်ပျက်စရာကောင်းပါလေရခိုင်ဒေသမှာလူမျိုးစုလိုက်ရှင်းလင်းဖက်ရှားရေးလုပ်နေတဲ့မြန်မာစစ်တပ်ကိုဘယ်နိုင်ငံဘယ်အစိုးရကမှအကူအညီထောက်ပံ့မှုမပေးဘဲနဲ့ရပ်ဆိုင်ထားမှသာဒီလူခွေချိုးဖောက်မှုတွေကိုအဆုံးသတ်နိုင်မှာပါဒီအကူအညီတွေဟာလူခွေချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုတစ်ဖက်တစ်လမ်းကအားပေးရရောက်နေပါတယ
်ဒါအပြင်ရခိုင်မြောက်ပိုင်းဒေသမှာဂျုံနေရတဲ့လူသားပေးအကြက်တဲအတွက်နိုင်ငံတကာကမြန်မာအစိုးရအပေါ်တင်းမာတဲ့ရည်တည်ချက်နဲ့ဖိအားပေးတိုက်တွန်းမှုတွေကိုသာလှုပ်တင်ကြောင်း Olaf Blomqvist ကပြောပါတယ်ရင်းညာဒုက္ခတွေမူလဒေသနေရာမှာညဉ့်ညံ့လှုံ့ုံစွာနဲ့ပြန်လည်အခြေချနေနိုင်ရေးအတွက်တေချာအောင်လုပ်ဖို့ဩစတြေးလျအစိုးရကတိုက်တွန်းထားပြီးရခိုင်ဒေသကဒုက္ခတွေအတွက်အကူအညီတွေပေးသွားမယ်လို့ကန့်လန့်ထားပါတယ်ခင်ဗျာ VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတစ်ခါတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဖြစ်စဉ်မှာဖြစ်ထွန်းတိုးတက်မှုအားနည်းနေတာကြောင့်အစိုးရအဖွဲ့ဝန်ကြီးနေရာတချို့ကိုအပြောင်းလဲတွေထပ်လုပ်သွားနိုင်ပွဲရာရှိတယ်လို့ NLD ပါတီဗဟိုပြည်ချာရေးကော်မတီအတွင်းရင်းမှုမုံရွာအောင်ရှင်ကပြောကြပေမဲ့အခုချိန်ထိတော့တိသာထင်ရှားတဲ့အစိုးရအဖွဲ့အပြောင်းလဲလုပ်တာမျိုးမရှိသေးပါဘူးဒါနဲ့ပတ်သက်လို့မုံရွာအောင်ရှင်ကို VOA မြန်မာပိုင်းသတင်းတောက်မေခကဆက်သွယ်မေးမြန်းထားပါတယ်
တဲ့ရင်းတွေတက်လာလို့လေပြည်အောင်စုအဖွဲ့ဝင်ဝင်ကြီးတွေနဲ့ပြည်내တိုင်းအစိုးရအဖွဲ့ဝင်တွေထပ်မံအပြောင်းလဲရှိတယ်ဆိုပြီးတဲ့ရင်းတွေတက်လာလို့ပါ
ဒီလိုပြောတဲ့ဟာကဒီလို definitely ပြောနေတာမဟုတ်ဘူးသမီးရဲ့ definitely ဘလူတွေပါညာဆိုလို့ပြောတာမဟုတ်ဘူးဘယ်ဌာနတွေပဲအဲ့လိုပြောတာမဟုတ်ဘူးဒီအစိုးရရဲ့နှစ်နှစ်ကျော်ကာလအတွင်းမှာပြန်ပြီးတော့တုံ့ပြန်ကြတဲ့အခါမှာနော်တချို့ဝန်ကြီးဌာနတွေကနှိမ့်နှောင်းနေနေတယ်နှိမ့်ကွေးနေတယ်လုပ်ငန်းတွေအဲ့ဒါတချို့အစိုးရဌာနတွေဒီလိုပဲဖြစ်နေတယ်အဲ့တော့ဒါရီယာဟိုအပြောင်းလဲလုတ်တက်တဲ့သဘာဝကိုပြောတာသမီးရဲ့ဒီလိုအပြောင်းလဲမျိုးဆိုတာကတော့နိုင်ငံရေးပါတီမှာလည်းပြောင်းတာပဲအစိုးရမှာလည်းပြောင်းလဲနေရှိကြတယ်အဲ့ဒီသဘောကိုပြောတာပါနော်လူကြီးကိုပြောင်းအောင်ပဲဘယ်ဝန်ကြီးဌာနပြောင်းအောင်ပဲတရားဥပဒေမျိုးဒီလို definitely ပြောတာမဟုတ်ဘူးသမီးရဲ့သူရေးတဲ့လူအရဟိုလူတမီးစပါသူဆွဲပြီးတော့ရေးကြတာအဲ့ဒါအဲ့
တော့လက်ရှိအခြေအနေမှာကောနည်းနည်းအနှောင့်အယှက်မှုတွေရှိနေတဲ့ဝန်ကြီးဌာနတွေရှိပြီဆိုတဲ့အဥ္စာမျိုးကိုအန်ဂျေရုဒီပါတီအနေနဲ့ပေါ့နော်သုံးသက်လို့ရနေပြီလား
ဒါကတော့သုံးသက်နေကြတာပဲလေတော်အောင်သစုကြည်ကလည်းဝန်ကြီးတွေလုပ်တွေပို့ပြီးတော့လုပ်ကြပါလုပ်တော်ကိုယ်စားလေးပို့ပြီးတော့အလုပ်လုပ်ကြပါဒါခဏခဏတိုက်တွန်းနေတာအဲ့ဒီဟာအဲ့ဒီသဘောပါပဲ
ဟုတ်အဲ့တော့ပါတီရဲ့ဗဟိုညီလာခံကဒီနှစ်အတွင်းပြုလုပ်ဖို့စီစဉ်ထားတယ်လို့လည်းသိ
ပါပါဟုတ်ပါတယ်သိကြပါတယ်သိကြပါတယ်အဲ့ဒါဟုတ်ပါတယ်အ
ဲ့တော့ဒီလိုမျိုးပါတီဗဟိုညီလာခံအပြီးမှာတော့ဒါတွေကအပြောင်းလဲဖြစ်လာနိုင်တဲ့အနေအထားမျိုးများရှိပါလားရှင
်အဲ့ဒီဟာလည်းဒီလိုပြောရမယ်သမီးရဲ့ဒီပါတီညီလာခံကလည်းပါတီရဲ့လုပ်ငန်းကိစ္စတွေကိုဆွေးနွေးကြမှာလေ
ဆွေးနွေ
းကြမှာဟိုအစိုးရနဲ့ပတ်သက်လို့ကတော့အစိုးရကက်ဘိနက်လုပ်ငန်းတွေရပဲကက်ဘိနက်ကပဲဆွေးနွေးကြတာလေညီနိုင်ကြတာဆိုတော့ဒီနေရာမှာတော့ဟိုโอ้ตั้งใหญ่ต่อตัวปัดตะหมู่တော့ရှင်းချင်မှာရှိပဲသမီးပါတီကလည်းပါတီအလုပ်ကိုသူလုပ်มาပဲအစိုးရကလည်းအစိုးရအလုပ်ကိုလုပ်ကြမှာပဲအဲ့ဒီသဘောကိုသူကပြောချင်တာပါဟုတ
်ဟုတ်ဒီတည်င်းကလည်းခဏခဏကြီးကိုဒီလိုမျိုးထွက်လာတာမျိုးလည်းရှိပါရဲ
့ဟုတ်ပါပြောပါ
တပွင့်လင်းတစ်ခုလောက်မေးရမယ်ဆိုရင်ဒီအစိုးရဘိုင်းเนี่ยပြည်ပြောင်းလဲမှုကပါတီဘက်ကနေပြီးတော့တကယ်လှုပ်သွားဖို့အစီအစဉ်ရှိထားတာလားဒါမို့အဲ့လိုပြည်ပြောင်းလဲမှုလှုပ်ဖို့အတွက်ကိုဟိုတိုင်း limitation အနေနဲ့ဆရာတို့ဘလောက်လောက်ထင်ညာထားထားပါလဲရှင
်အဲ့ဒီနေရာမှာဒီတို့ကလည်းဒီလိုပြောကြင်တယ်ဟိုပါတီပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်တော့လေသူ့ရဲ့ဟိုတက်တန်းပေါ့နော်ဥပမာဆိုတော့အစိုးရဆိုလို့ရှိရင်ငါးနှစ်တက်တန်းပေါ့ငါးနှစ်တက်တန်းမှာအခုတဝက်ကျော်လာပြီတဝက်ကျော်လာတဲ့အခါမှာပြန်ပြီးတော့စီစစ်ကြတယ်စီစစ်ကြတော့တချို့အစိုးရဌာနတွေအစိုးရဝန်ကြီးဌာနတွေကဟိုနှောင့်နှေးနေတယ်နှေးကွေးနေတယ်အရည်သွေးရကျန်တော့ဖြစ်မလာကြဘူးဒေတာတွေကဒီဒေတာတွေကပေါ်လာတယ်ဒီသူတို့ရဲ့အတန်တွေကလည်းထွက်လာတယ်အဲ့ဒါမျိုးကြလို့ရှိရင်တော့ဒါစဉ်းစားကြရတာပေါ့ဘယ်ဝန်ကြီးဌာနဘယ်လိုအပြောင်းလဲတွေလုပ်ပြင်တယ်ဆိုတာစဉ်းစားကြရတာအဲ့ဒါကိုပြောတာပါသူ
ဟုတ်ဟုတ်ကဲ့ပါအဲ့တော့ဥပမာအနေနဲ့ဘယ်ဝန်ကြီးဌာနတွေများအငယ်တို့ဟိုစီးစစ်တာများတွေ့ရှိထားတာမျိုးများရှိပါလဲ
အဲ့ဒီကတော့အဲ့ဒါတော့တို့ဟိုမပြောနိုင်သေးဘူးသမီးရဲ့နော်ဒါကတော့သူကက်ဘိနက်ကဒီ limitation ကိုကက်ဘိနက်ကအကုန်လုံးဟိုတည်ပြီးသားပါတို့ကတော့မသိနိုင်ဘူးလားတော့
ဟုတ်ကဲ့ပ
ါ NLD ပါတီပြည်ချာရေးကော်မတီအတွင်းရမှုမုံရအောင်ရှင်ကို VOA သတင်းတော့မေခဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ အခုတခါတော့တိုက်ပွဲကြောင့်ရှမ်းရွာသားတွေစစ်ဘေးတန်းရှောင်နေရတဲ့အကြောင်းကိုလည်းပြောပြပါမယ်။ NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးဖို့အတွက်တပ်မတော်ကလက်မှတ်ခံသေးတဲ့ TNL တောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနမ်ပတူမြို့နယ်နားကနားဆိုင်ရွာသား300ခန့်ဟာလာရှိုးမြို့ပေါ်ကိုစစ်ဘေးတန်းရှောင်ကြရပါတယ်။အဲ့ဒီဒေသမှာတိုက်ပွဲဖြစ်ပွားတဲ့အခြေအနေကြောင့်နေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားတွေကပြောပါတယ်။ဒါ့အပြင်ရှမ်းပြည်မြောက်ပိုင်းဒေသတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့တောင်ပလောင် TNL တပ်ဖွဲ့တို့တိုက်ပွဲကြောင့်ရွာသားတွေစစ်ဘေးတန်းရှောင်နေရဆဲဖြစ်ပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ပါတယ
်။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေဟာဘေးလွတ်ရာကိုဆွတ်ပြေးသိမ်းချောင်နေရတာပါမြမတမတော်နဲ့တန်းပလောင်တောက်ဖွဲ့တို့တိုက်ပွဲကြောင့်နမ်ရူမြို့နယ်နန်းဆန်းကြေးရွာသားတွေဟာလာရှူမြို့ပေါ်ကအီနိုင်ဖုန်ကြီးကျောင်းမှာဆစ်ပေးသိမ်းချောင်ရောက်ရှိနေတယ်လို့ဆစ်ဆောင်ရွာသားလူကပြောပါတယ
်မြမတမတော်နဲ့ဒီတရားကြီးပလောင်လို့မြောက်ရေးတမတော်တို့တိုက်ပွဲဖြစ်ရတယ်လို့ပြောနာပါပဲရွာခဲကိုဖြစ်တာရွာထဲမှာလည်းလက်နဲ့ကြီးတွေကြားတယ်တချို့အိမ်တွေလည်းထိတယ်အဲအားတော့တောက်ပြုံးမှထပ်ပြီးလာကြတာပေါ့နာဆိုင်ရွာမှာကလေချင်းရွာသားတော်လည်းကျန်တာပေါ့အိမ်လောက်50လူကြီးရ150ချင်းတော့မဆက်ကြီးရွာဘက်ကလည်းကြီးရွာလေးရှိပါတယ်ဒီနေ့ကတော့နာဆိုင်ကြီးရွာအုပ်စုရဲ့သုံးဘွားဆောင်မှာဖြစ်တာမနေ့ကရောတိုက်ပွဲဖြစ်ပြီးရဲ့ခင်ဗျခုလောဆယ်တော့ဘယ်သူမှတော့မကြံရသေးဘူးက
ဒီကြီးရွာသားတွေဟာမနေ့ကလာရှူမြို့ပေါ်ကိုတင်းချောင်လာခဲ့တာပါတိုက်ပွဲကြောင့်လွယ်ချင်းနဲ့နာဆိုင်ရွာသား300ကျော်ဟာလာရှူမြို့ပေါ်ကိုစစ်ဘေးတင်းချောင်ရောက်ရှိနေတယ်လို့လာရှူမြို့အကူအညီပေးရေးဖွဲ့ဝင်ကိုမြင့်မော်ကပြောပါတယ်
။တပ်ဖွဲ့ကိုနေနေတုံးအနောက်ပိုင်းတစ်ချီခရိုင်ကျောင်းမှာကတော့98ရောက်လွယ်ချင်းရွာကနေရောမှပြေးလာတာ။အဲနောက်ပြီးတောက်နာ2500မှာကအယောက်20ဒီချီနိုင်မှာတော့အိမ်ကောင်စု50ပေါ့ဗျာ150ရောက်ပေါ့လူကြီးကတော့ခုလိုလိုနဲ့300ကျော်လောက်တော့ရှိမှာပေါ့
။စစ်ဆောင်တွေစားထောင်းနေတဲ့ရေးသွက်တော့လာရှူမြို့အကူအညီပေးရေးဖွဲ့တွေကနေတာဝန်ယူနေတယ်လို့သူကဆိုပါတယ်။လက်ရှိနာဆိုင်ကြီးရွာအုပ်စုဘက်မှာတပ်မတော်နဲ့တအားပလောင်တပ်ဖွဲ့တို့စစ်ရေးသိမ်းမှတ်နေတဲ့အခြေအနေကြောင့်စစ်ဆောင်ရွာသားတွေနေရာပြန်ဖို့မဖြစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။အလားတူတောင်ပိုင်းချမ်းပြည်တပ်မတော် RCSSSC နဲ့တအားပလောင်တပ်ဖွဲ့တို့စိုက်ပွဲကြောင့်ကြောင်မဲမြို့တွင်းမှာလည်းတော်ဖယ်ကြီးရွာနီးကောင်အုံဦးကြီးရွာသားစစ်ဆောင်200ကျော်ရောက်ရှိနေတယ်လို့ဝမ်မောကူညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်။ကြောင်မဲမှာတော့ကျွန်တော်တို့တနည်းကခေါ်လာတဲ့ညာကျော်ရဲ့အခုနောက်ထပ်မနေ့ကကျွန်တော်တင်ထိုင်ရတာကတော့မိုင်းလော့မှာကဖြတ်ဖြတ်လာတဲ့အယောက်20လောက်တော့လာနေပြီလို့တော့ပြောရကြ။တ
ောင်ပိုင်းရှမ်းပြည်သမတော်နဲ့တန်းပလောင်သဖွဲ့တို့ဟာဒီလ10ရက်နေ့ကနေဒီကနေ့ထိတိုက်ပွဲရက်ဆက်ဆုစုလို့ဖြစ်ပွားနေတာပါ။ဒီကနေ့တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးစီအန်အန်လေးပြန်ကြားရေးအရာရှိဘူမှုသားအကျော်ကအခုလိုပြောပါရယ်။
လုံးတူကဒီမနေ့နည်းနည်းတော့ပြန်ဖြစ်တယ်အာဆီယက်စ်တဖွဲ့နဲ့ကျွန်တော်တို့အပေါ်ချတယ်ကြောင့်မင်းနဲ့နမ်တာနဲ့ဆက်မှာလေဒီနေ့ခွန်လိုက်လောက်မှာခွန်ကိုရရဲ့အထက်တော်ရောဒီဘက်မှာတော့နည်းနည်းပြန်ဖြစ်တယ်ဒီစီရတော့မတည်ရသေးဘူ
းမလ23ရက်နေ့တုန်းကကြောင်မင်းမျိုးနဲ့သော်ဖယ်ကြီးရွာတင်တနက်ကြီးပြစ်ခတ်ခံရမှုကြောင့်ရော်ရန်ဦးတိတ်ဆုံးပြီးသူ့တန်ရန်ရရှိခဲ့တယ်လို့နေအိမ်6အိမ်မိလံကျွမ်းခဲ့ပါတယ်လက်ရှိတော်ပဲကြေးရွာသားတွေဟာစစ်ဖြစ်ပွားတဲ့ဒေသမှာပိတ်မိနေဆဲဖြစ်ပြီးနေရာကနေစိမ်းချဖို့အခွင့်မသာသေးပါဘူး။ဒါပြင်မနက်10ရက်နေ့တုန်းကနမ်ရူမြို့နယ်တွင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွင်နမ်ရူမြို့ပေါ်စစ်ဆောင်200ကျော်ရောက်ရှိနေတာပါ။ဒီစစ်ဆောင်တွေနေတိုင်းစားတောက်ရေးအခက်အခဲရှိနေကိုတော့စစ်ဆောင်စခန်းတာဝန်ခံဦးအောင်စမ်းမြင့်ကအခုလိုပြောပါတယ
်။128လောက်စစ်ဆောင်တက်တူးတာလည်းမရှိဘူးဗျ။ကျွန်တော်တို့စစ်ဆောင်ပုံပြရတဲ့ပြည်သားတိုင်းကလက်ရှိ128ရောက်မှာကျွန်တော်တည့်ရက်ကိုစံပိုင်းပြောတော့ကုန်ပါဘူးဗျ။ဒီစီကမယ်ကျွန်တော်လည်းခက်လာမယ်
။ရှမ်းပြည်နယ်တွင်ဖြစ်ပွားနေတဲ့ပြည်ပကကြောင့်နေရာကနေစိမ်းဆောင်နေတဲ့စစ်ပြေးဒုက္ခတွေတွေကိုဒေသခံလူရှင်တွေနဲ့မြို့နယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချစာရေးအဖွဲ့တွေကနေကူညီဆောက်ပါမှုတွေပေးဆောင်နေပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တန်းပလောင်တောက်ဖွဲ့တို့ကြားအငင်းပွားဖွယ်ရနေမြေပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာလ28ရက်နေ့ကစပြီးနှစ်ဖက်သက်တိုက်ပွဲဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်ပဋိပက္ခတွေဖြေလျှော့နိုင်ဖို့ဒီနှစ်စမ်းမှာပရမကျိန်တွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းဆုံးဖြတ်ချက်မချနိုင်သေးသလိုဒီလ10ရက်နေ့ကစပြီးတိုက်ပွဲတွေဆက်သက်ဖြစ်ပွားလာခဲ့ပါတယ်။ဒီလိုစီရပြည်ပခတွေတင်းမာလာနေခဲ့လို့ထောင်နဲ့ချီတဲ့ဒေသခံကြေးရွာသားတွေလည်းတိုက်ပွဲလို့ရဒေသဘက်ကိုစစ်ပြီးတင်းချောင်နေကြရပါတယ်ခင်ဗျာ
။ VOA သတင်းတော့နိုင်ကွင်းရင်ဖြစ်ပါတယ်။အခုတခါတော့ကြောင်မြဲဥပဒေကျမ်းကိုဘာကြောင့်ကန့်ကွက်နေကြသလဲဆိုတာကိုတင်ပြပါမယ်။လွတ်တော်မှာတင်သွင်းထားတဲ့2019ညမကြောင်မြဲရတနာဥပဒေကျမ်းမှာပါဝင်တဲ့အချက်လက်တွေကိုလက်မခံနိုင်တာကြောင့်ကချင်ပြည်နယ်ကလူမှုအဖွဲ့အစည်းတချို့ပူးပေါင်းပြီးဟာကံမြို့နယ်မှာဒီကနေ့မနေ့ပိုင်းကဆန္ဒပြကြပါတယ်။ VOA သတင်းတော့ကိုဇော်ထက်ကသတင်းပေးပို့ထားတာပါ
။
ဥပဒေကြမ်းအရဥပဒေကြမ်းဟာတဝါပုံဝင်ထိန်းသိမ်းမှုပိုင်းနဲ့တနင်္လာနေ့ပိုင်းကြောက်ထုတ်လို့ရလုပ်ငန်းတွေအပေါ်ထည့်သွင်းစဉ်းစားထားတဲ့အပိုင်းမှာအားနည်းချက်တွေရှိနေရကြောင်းကချင်ပြည်နယ်ကဖွဲ့စည်းတချို့ပူးပေါင်းပြီးဖားကံမျိုးမော်ဝမ်ရက်ကွက်ကကြောက်တိုင်ဝင်မှာဒီကနေ့မနက်ကစန္ဒထုတ်ပေါ်ကြပါတယ်။ ဥပဒေကြမ်းမှာပါဝင်တဲ့နိုင်ငံတော်နဲ့လုပ်ငန်းရှင်တွေကျိုးတူပူးပေါင်းဆောင်ရွက်နိုင်တဲ့ဧကငါးဆယ်လောက်ကွက်ကိုစနစ်တက်တန်းလုပ်ခွင့်ပေးထားရဲ့အပေါ်ဒေသခံတွေကတောင်းဆိုချက်ရှိချက်တောင်းဆိုပြီးစန္ဒထုတ်ပေါ်ခဲ့တာဖြစ်တယ်လို့ပူးပေါင်းပါဝင်သူတဦးဖြစ်တဲ့တဝါပုံရှင်ထိန်းသိမ်းဆောက်ရှောက်ရေးအဖွဲ့ Greenland
တောင်ခံဦးနောက်လက်ကကုလိုပြောပါတယ်။ဒီလိုဒီကြောင့်ပြဦးပြည်နယ်ပတ်သက်ပြီးတော့ပြည်စင်တာဒါပေမဲ့လည်းအကြီးကလောက်ွက်တွေကိုကျွန်တော်ကရက်ဆိုင်ခြင်းမရှိဘူး။နော်2006မှာတော့ကျွန်တော်အဲ့ဒါလောက်ခဲ့တယ်လေ။လောက်ခဲ့တော့အခုနောက်ပိုင်းလည်းအခုဒီ2008မှာလည်းဒီဥပဒေပြင်ဆင်တဲ့လူသားမှာအကြီးကလောက်ွက်ဆိုပြီးတော့ဧကငါးကယ်ပုံကလာတယ်တက်တာဆယ်နှစ်ဆိုရလာတယ်။အဲ့ဒီမှာကျွန်တော် ကျွန်တော်အဝင်ခွင့်ရမဖြစ်တဲ့အပြင်ကျွန်တော်တို့ကဟိုအငတ်ကြီးစိုက်ချင်းရောက်နေတဲ့ပုံစံကျင်းအခုတော့မှကျွန်တော်တို့နှစ်သုံးနှစ်တူဖို့တကယ်အကြီးစားတူဖို့တော့မှတော့ကုန်ခံနေတဲ့အချိန်မှာဒီလူ့ခွင့်ဧက90တန်းကြံတော့တူလိုက်တော့ကျွန်တော်တို့မှခံရနိုင်တယ်ဖြစ်နေအကြောင်းအဲ့ဒီလူ့ခွင့်ဒီလူ့တော်အဲ့ဒီဥပဒေမူတမ်းမပြင်ခင်ကျွန်တော်တို့ကအဓိကရွေးချက်ကဆန္ဒထုတ်ဖို့ရတဲ့အဲ့ဒါပေါ့နော်အဓိကသိပ်ပဲအဲ့ဒါပါပဲ
ကျွန်တော်ဆက်ကွန်ကြောင့်မြင့်ရင်တော့ဥရီချန်ကိုမြို့သားဆွတ်တော်မှာဆွေးနွေးခဲ့ရဖြစ်ပြီးတည်သူဆွတ်တော်မှာဆက်လက်ဆွေးနွေးသွားဖို့လည်းရှိနေပါတယ်ဒေသခံတွေတနက်တပိုင်းလုံခွင့်ရဖို့အတွက်ဒီဥရီချန်မှာထည့်သွင်းပြဌာန်းထားတာမျိုးမရှိတဲ့အတွက်သဘောမတူနိုင်ကြောင်းကိုဒီဥရီချန်ဖော်ဆောင်ရေးကုမ္ပဏီမှာပါဝင်တဲ့ထားကတ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့ဒီဥရီကဒါကဟိုအဆုံးမတတ်သေးဘူးလေကျွန်တော်တို့ပြည်သူ့လွှတ်တော်ကိုဒီကိစ္စကိုမဆွေးနွေးရသေးဘူးဗျအကြီးအကဲကိုကျွန်တော်ကိုယ်တိုင်ကလည်းလက်မခံဘူးတော့လည်းမတူပါဘူးเนาะဒါကိုလည်းကျွန်တော်တို့ဒီဟိုဒီကော်မတီဟိုကနေတရားစခန်းနဲ့ပါမလို့ဆွေးနွေးကော်မတီကျွန်တော်ကိုယ်တိုင်လည်းပြောပြီးပါတယ်เนาะဒီမှာလာကြမှာအဲတို့ကော်မတီကနေကျွန်တော်ဒီမှာဆွေးနွေးလာတဲ့ခါမှာလည်းဒီကိစ္စကိုဒီလူတွေကနေတင်ပြကြတာလေးတွေရှိပါလားဥမင်းရင်ပြောမယ်ဆိုတကယ်ထွက်နေတဲ့အဲကြောက်နေရတာကကုံတော့မယ်ဒါဟုတ်ပါထပ်ပြီးပြေးမယ်ဆိုကျွန်တော်ရှိမှာကြောက်သိန်းကကျွန်တော်တို့တေးပြီးမှာတော့ကြောက်ကြရမယ်နေတာဖြစ်တယ်အဲ့တော့ဒါဟုတ်နိုင်ငံသားကြီးကြီးမြုံလာမှုပဲပြောပြောပါပဲပြောပြောဘယ်သူနဲ့မှလုံးလုံးဒီကလုံးတာဒီကြောက်သိန်းကိုဒီကသိန်းကိုစားလာကအမေရိကန်လည်းမဟုတ်ဘူးအင်္ဂလန်လည်းမဟုတ်ဘူးတရုတ်ပဲလာလုံးမယ်နိုင်ငံသားလာလုံးမယ်ဆိုတော့တရုတ်ပြည်ပဲလာလုံးမှာအဲ့တော့ဒီကိစ္စကိုတော့ကျွန်တော်နေနဲ့လုံးဝတဘောမတူဘူးလို့ပြောခြင်းလဲ
ဖားကန်ဒေတာမှာကြောက်ထုတ်လို့ရေးကုမ္ပဏီပေါင်း300ဝန်းကျင်ရှိပါတယ်ဒီနေ့စန္ဒထုတ်ပေါ်ပွဲမှာအကြီးစားလောက်ကပေါက်ပြဖို့ကြောက်မြဥပဒေချမ်းပြန်လည်ပြင်ဆင်ဖို့စံရန်နေရာကန့်တတ်ဖို့24နာရီပတ်လုံးစံရန်နေရာအသုံးမပြုဖို့နိုင်ငံသားတိုင်းကြောက်မြတူးဖို့ခွင့်ရရှိဖို့တိုင်းသားတွေဒန်းလူလုခွင့်ရရှိဖို့တက်တန်းလုံးလုကွက်တွေမှာသဘာဝပတ်ဝန်းကျင်ပြန်လည်ထိန်းသိမ်းဖို့ဒေသခံရေမစေးလုသားတွေအနေကင်းရှင်းဖို့စရဲ့အချက်၈ချက်ကိုတောင်းဆိုခဲ့တာဖြစ်ပါတယ်။2019ကြောင်းမြေရေနာဥပဒေချမ်းအတိမပြုတ်နိုင်ဖို့ကချင်ပြည်နယ်မှာရှိတဲ့လူမှုရေးဖွဲ့စည်းပေါင်းစုံကမြကြီးနားမြို့မှာအခုနှစ်နှစ်လပိုင်းကပထမဆုံးအကြိမ်ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီနေ့ဖားကန်မြို့မှာဒုတိယအကြိမ်ဆန္ဒထုတ်ဖော်ကြတာဖြစ်ပြီးလူရေ900ဝန်းကျင်လောက်ပါဝင်ခဲ့ကြပါတယ်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ရေးအမေရိကန်တန်ကတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။မကြာခင်မှာတော့စီးဝိုင်းရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍတွေကိုနှားဆင်ရဖို့ရှိပါတယ
်။ပြည်ရေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ58 kHz 585တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနှိုင်းရွက်အတွင်းမှာတော့စီးပွားရေးကဏ္ဍသက်တမ်းရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါမှာတော့
မြန်မာပြည်မှာယခုလက်ရှိများပြားစွာတန်ငယ်မရိမှုတွေကိုနေရာအနှံ့အပြားဖြစ်နေတာကိုမိခင်တယောက်အနေနဲ့တွေ့ရမြင်ရတာကျွန်မများစွာစိတ်မကောင်းဖြစ်မိပါတယ်ရှင်။အရွယ်မရောက်သေးတဲ့တမီးလေးရှိတဲ့မိခင်ဖြစ်လို့
ရန်ကုန်မြို့ကမိခင်တူဦးဖြစ်တဲ့ဒေါ်အေးသဇင်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီ။NLD ပါတီဦးဆောင်တဲ့အစိုးရတက်လာကလေးကစီးပွားရေးပိုင်းနဲ့ပတ်သက်ပြီးမှန်ကန်တဲ့လှုပ်ဆောင်ချက်တွေပါတီများရှိထားပြီးပါပြီလေအစိုးရအနေနဲ့အခုချိန်ထိမလုံနိုင်သေးတာကရောဘေကန္တာတွေရှိနေပါသလဲလူတို့အတွက်စီးပွားရေးအကျိုးသက်ရောက်မှုတွေမြင်ရဖို့ဘယ်လောက်ကြာကြာစောင့်ရအောင်လဲဆိုတာနဲ့တိုင်းပြည်စီးပွားရေးဘယ်လိုလမ်းကြောင်းပေါ်မှာရှိနေသလဲဆိုတာလေးနဲ့ပတ်သက်ပြီးသုံးသက်ချက်ဆောင်းပါးရေးသားထားသူကြီးပြူကြီးမဲ Facebook စာမျက်နှာကိုတီထောင်သူတွေတဲကတူဦးဖြစ်တဲ့ကိုကျော်စောခန့်ကို VOA ကိုကျော်ကျော်သိန်းကဆက်သွယ်အမိန့်များထားပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ
်။အစိုးရကတက်လာတော့အဓိကအဂျင်ဒါကငြိမ်းချမ်းရေးလိုမျိုးဖြစ်တော့2016မှာတော့တိတ်အများကြီးမတွေ့မိဘူးပေါ့ဗျာ။2019ရောက်လာတဲ့အခါမှာတော့တချို့သတင်းတွေအစတွေ့ရပါတယ်။အရေးကြီးတဲ့သင်ရတာဘူတောက်လျှောက်ပြောလာတဲ့မိုက်ခရိုစီးပွားရေးကိုငြိမ်အောင်လုပ်လာနိုင်တယ်။နောက်ပြီးတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့မိုက်ခရိုစီးပွားရေးရီဖောင်းပေါ့ဗျာဒီစီးပွားရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေအတွက်ကမ္ဘာ့ဘဏ်ကနေတစ်နှစ်ကိုဒေါ်လာတန်း200နဲ့6နှစ်ကူညီရမယ်ဆိုတဲ့သဘောတူစာချုပ်မျိုးတွေလည်းချုပ်ထားပြီးသွားပါပြီဒီနှစ်ဥပိုင်းမှာပေါ့နော
်စီးပွားရေးနဲ့ပတ်သက်တဲ့ဥပဒေပိုင်းမှာဆိုရင်2019ခုနှစ်မတ်လမှာမြန်မာနိုင်ငံယင်းညွှန်းနယ်မှုဥပဒေအစ်စ်ထွက်လာတာဒီဇင်ဘာလမှာကုမ္ပဏီများအဲ့ဥပဒေအစ်စ်ထွက်လာတာတွေကိုကိုကျော်စောခိုင်ကထောက်ပြပါတယ
်ပထမတစ်ခုကနိုင်ငံရေးနှိမ့်ညွှန်းနယ်မှုကိုလမ်းဖွင့်ပေးတဲ့ဟာတခုဒုတိယတစ်ခုဖြစ်တဲ့ကုမ္ပဏီများဥပဒေသိကြတော့နိုင်ငံခြားကုမ္ပဏီတွေနဲ့ပြည်တွင်းကုမ္ပဏီတွေဘယ်လိုပေါင်းနိုင်မလဲဆိုတဲ့ဟာတွေကပိုပြီးရှင်းရှင်းလင်းလင်းဖြစ်လာတယ်လို့ပြောကြတယ်။ဒီဥပဒေသိက ADB အကူအညီနဲ့ဆွဲထားတဲ့ဟာဆိုတော့တခြားနိုင်ငံတွေရဲ့အတွေ့အကြုံကောင်းတွေလည်းပါလာတယ်ဆိုတဲ့သဘောပေါ့နော်။ဒီဥပဒေကဒါမဲ့ဒီနှစ်ဩဂတ်စ်တရနေ့ကမှစပြီးအသက်ဝင်မှာအကျိုးကျေးဇူးအနေနဲ့ဥမာရန်ကုန်စတော့အချင်းလိုနေရာမျိုးမှာနိုင်ငံခြားသားယင်းနှိမ့်ညွှန်းနယ်မှုတွေဝင်လာနိုင်တဲ့သဘောရှိပါတယ်
နောက်တစ်ချက်ကတော့ဘန္နာနှစ်ကာလအပြောင်းလဲလုပ်ထားတာပါမြန်မာနိုင်ငံရဲ့ဘန္နာနှစ်ကိုတောက်လျှောက်သတ်မှတ်လာတာကနှစ်တစ်နှစ်ရဲ့ EBL တရနေ့မှာစပြီးနောက်နှစ်မတ်လ30ရက်နေ့မှာအဆုံးသတ်ပါတယ်အခုပြောင်းလဲသတ်မှတ်လိုက်တဲ့ဘန္နာနှစ်အစ်စ်အရာဆိုရင်အောက်တိုဘာလတရနေ့မှာစပြီးစက်တင်ဘာလ30ရက်နေ့မှာအဆုံးသတ်မှာပါဒါနဲ့ဆက်ဆက်ပြီးလွှတ်တော်မှာအစိုးရအသုံးစရိတ်တွေတောင်းခံထားတာတွေနဲ့ပတ်သက်လို့ကိုကျော်စောခိုင်ကအခုလိုရှင်းပြပါဗျာအ
ဲ့တော့အရှိလာမဲ့ April to October 6လမှာကဘတ်ဂျက်အရင်လိုတနှစ်မဟုတ်ပဲ6လသာသက်ခွဲရမယ်တဲ့ဘောဖြစ်သွားတယ်။အဲ့ဒီအတွက်ပြည်တော်စုအစိုးရကလွတ်တော်မှာသူက7ဘီလီယံတပေါင်းတော့တောင်းထားတယ်ဗျ။ဒါအခုဒီ January မှာဒါစီမံပဏာဝင်ကြီးကတောင်းထားတယ်။အဲ့ဒီထဲမှာအများစုဖြစ်တဲ့2800000လုံးကျော်ကျော်စီမံပဏာသုံးမယ်လို့တောင်းထားတယ်။ဘဒုရလိုက်တာစွန့်အင်ပေါ့။သူလည်းဘီလီယံ1000ကျော်သုံးမယ်။နောက်တတိယအနေနဲ့မှာဘီလီယံ1000ကျော်ကိုတက်ကသုံးမယ်လို့တောင်းထားတာရှိတယ်။ဆိုလိုတာဒီ budget ခွဲငွေတွေမှာပါအပြောင်းလဲဖြစ်လာတယ်အဲ့ဒါကကောင်းတဲ့အပြောင်းလဲလို့ကျွန်တော်ယူဆတယ
်စီမံကိန်းပိုင်းမှာလည်းစီမံကိန်းကြီးတွေထွက်လာပြီးအဲ့ဒီထဲကမှအဓိကကတော့လျှက်စင်တဲ့စွမ်းအင်ပိုင်းဖြစ်တယ်လို့ပြောပါတယ
် LNG project တွေလာအောင်မယ် LNG project ဆိုတာက liquefied natural gas ပေါ့ဗျာကျွန်တော်တို့လွယ်အောင်ပြောရလို့ရှိရင် gas ကိုသုံးပြီးတော့လျှက်စစ်တာအထုတ်မှာအခုသူတို့၄နေရာယာထားထားတယ်ရန်ကုန်တိုင်းမှာအလုံးဒီအဝိတိုင်းမှာကျွန်တော်ချောင်းတာနာမှာမီးလောင်ကြရင်ဆိုရှိပြီးရင်တဝဲမှာနောက်တစ်ခုကရခိုင်မှာဆိုလို့ရှိရင်ကြောက်ရှိပေါ့အဲ့တော့ဒီ gas လျှက်စစ်တာထုတ်တာနဲ့ပတ်သက်လို့ကျွန်တော်တို့ဒီရေအားတို့ကြောင့်မီးသွေးသမားတို့ကလည်းကန့်ကွက်ထားတာလေးတွေရှိတာပေါ့အဓိကတော့ဈေးကြောင့်ပေါ့ဒါမဲ့ဘာပဲဖြစ်ဖြစ်ဒီစွမ်းအင်နဲ့လျှက်စစ် project ကြီးတွေကစတော့မယ်ပေါ့ဗျာဒါတွေက kaum ni abang leh ni, lu asuhya ye asai thari abang leh lu jono ni ama.
Asuhya ka asai thari lu suruh abang leh risi dulu. Asuhya ni ne lodeh balian ni melodeh dia, melodeh nanti dia dulu ama. Ati garuk ka leh ame bibin abang leh ni ni asanya tetanari tetelu kujozo kain abang bare. Nauk ka ro siwa ini pada bi ji bare celat ku dia wentu biamu ane leh tu luru mienu wewazi raja. Tago kong yu bi social media ke ma asuhya ku takai kong yazi leh lu taupya bare. Tapi, saya pun bingung dalam ini juga, biarpun cincabu juga jambi barai.
Jadi, kalau yang dia hang atas jalan ini, sudah kisah le, anda jutuk kuma, siapa jambi sangat mereka biar halah ciri. Di bawah ni, biarpun bingung naik mulu le, lu tene. Lalu, jenak ni terkugaro, di bawah yang le bermain dengan nari dua, di ini ni pun namu siwebo investment foreign comment le tu le. Alu ham jutuk kula lu naik ni, kau me tene. Lebih ramah wanita na bangsa untuk mahu tanya di dalamnya pinjai dia bala api. Terusi macam de lakukan de projek di ko cahaya me solusi ni. Nengah jama yang ni paman nengah na suami jono tercah nengah na kain jual jono ni ada paman nengah na api. Terusi ka ajaran ni 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 dia ni ha. Pilihan macam si si ni de lakukan damari ni. Buang si tuan ni lalu jono ten ni dia. Umat jama ini juga melakukan usulan le. Nengah jama siapa jama dia. Teru pada teru, nengahnya ini ni ni mizinya, syahbi tu yang lah naik ni. Tiha, kulo nengah ini kencingnya, ti nengahnya ini ni orang mian ni ada cingu ma, api tu kumia pemula tu, senarai cingai mana.
Tu ya sama le ma, hero ma siwa ini pile labi lu jago mesiu, pile muka micro seni jauhpo, dani apa lu dia lu cawan yang ni lambo ma jodoh muka mianya lu naik ni le lu jita barai, tiroga. Juru dia lontar ajar dia apa belau cajau belau mianzon saunya melunya tuga mianta badle.
Cenah ni mana di tengah malah gulu pensen tuan tayen lewe pido anai malay. Kalau lezat pertama le nengai ni le jangan kisaru caca teriu sieni arai ciri lau. Ado soan ini jaro jisi pido ajar siwa GBD projek di tengah hari. Lau ni le, suwe me, le si ma, dulu ye siwa ye nengja mune, soya po, niol nengja tiu le, tetep po lu me, nengai pa di tuku ni le, na tahun nase sura haga, tu stenza me kalat kuro jono tene, diro, contene soya ga jayin piri shali me lu jusare, ado di tetama dige cigang gawne omnya tiu cha nai misuin, nak tetan prama tetan nene lau tu ema. Tapi tinggi ini, di pun tercuk sahkan zaman lalu, jono kena bawa nak jono ni mah.
Nengahnya ini mula mula ni orang dah dalam uang melawu suwe me, orang tersebut sesi bandar ni dua jahat hari. Nengahnya ini mula mula dolar 6 bilion mah. Pihpai lagu ti soye dolar ngah itu mah 6 bilion sini dah jauh, pemi luni cini sini dah. Dah lungen ni dua kata negara suwe me, tapi jenis ini jahat jadi pemi ni zat dah, pihba kongsi putar lara. Wisa guru jadi orang normal le, nampak sangat sesat caw desa ini, nampak sesat caw desa koma, tawa lau nido raja, di ni mah caw ya gan nung joli besi melu kamen tara, sari cini gang tu cini beme, suaya ya terentuh biamu ane raja, lulu ga ti cah ti gua maya ulu, kujo zokai ngapio barat niya.
Lulu ye sejeh mah, siwa ye kaum la usul kan saja di pilih, dah dah kaum he la 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 mau buko, dia u suaya ni ne tenini ne tung biam biu lula bo, tapi Lesi suara juga di lesi tetangga tu ya permauzon suara tujuan pun, tapi bangsung malah baca pujian piang leh kami hari nengai senpoh jadi siok. Acah terong kalap sini, pihdu baca le ni orang jaga amni mazon cingpian. Jono ni cukup biasa na balai so suara ni pihdu a tegaran jauh dia kuliah tegar luar ni jalan cingpa dah yuji dia. Bicara kul nak pergi luar mana mengangan senyap jauh luar. Jono lu kekeri lo si me, tapi me jono jika tu luar.
ที่หาอยู่จะน่ารู้จริงๆอย่างนี้ว่าอย่างแต่จะน่ามีคนอยู่ตัวจริงคุณจะจดเดี๋ยวสิว่าอีกงานหน้าปีคุณก็รอบล็อกการีตัวที่มีอาศัยอยู่น่าเสียใจไหมแต่บุญเนี่ยในส่วนเส้นเล็กๆฟอนต์เดิมอ่ะต้องเว้นเนี่ยกูเกิลอัปเดตกูอัปเดตว่าตัวไหนอ่ะ Android Oreo Go สุดเลยOSนี่กูเกิลก็ติดเทรนด์ทำมาเลย Memory 1 gig ne 1 gig te nere lakain phone ni dwe 2 yue tolu thare Android Oreo Go sine jang go Masumya munga blogari biodumya season ma tenpya thaba de.
RAM memory နဲ့တန်ဖိုးနဲ့ smartphone တွေမှာသုံးဖို့လေ Google ကထုတ်တဲ့ operating system စနစ်တွေကိုသုံးထားတဲ့ phone တွေများတာကိုသားညုံရဲ့ Spain နိုင်ငံ Barcelona မြို့မှာလုပ်သွားတဲ့ဒီ mobile ဆိုင်ရာကမ္ဘာကုန်စည်ပြပွဲကြီးမှာ Android Oreo ကို စနစ်သုံးထားရဲ့ဆိုပြီးတော့ပွဲထုတ်မိတ်ဆက်သွားတဲ့ telephone အမျိုးအစားတွေဟာအနည်းဆုံး 5-6 မျိုးလောက်ရှိတယ်
Android Oreo ကို ဆိုတာ 1G နဲ့ 1G ထက်နည်းတဲ့ memory ပဲရှိတဲ့လက်ကင် phone တွေအတွက်အဓိကယူရဲဆိုပြီးတော့ 2018 ခုနှစ်ကလေးက Google ကြီးညာထားတဲ့စနစ်မဟုတ်လားမဆွေးမမော
ဟုတ်တယ်လေအခုအဲ့ဒီစနစ်တက်ကိုတန်ဖိုးနဲ့ဖုန်းတွေဖြစ်တဲ့ ZTE ရဲ့ဒီတန်ဖိုးကို HMD ကနောက်ဆုံးထုတ်တဲ့ Nokia 1 Alcatel ရဲ့ 1X ဖုန်းတွေမှာလည်းမကဘူး Lava တို့ Micromax တို့ General Mobile တို့ကထုတ်တဲ့ဖုန်းတက်တွေမှာပါတုံးထားရဲဆိုပြီးတော့မိတ်ဆက်ခဲ့ကြတာရှင့်
တခြားနံပါတ်တွေလည်းကြန့်သေးတယ်ဈေးပုံပုံနဲ့ရောင်းနိုင်တဲ့အစ်စ်နိတ်ဖုန်းဒီစမတ်ဖုန်းတွေထဲမှာနောက်ဆုံးပေါ်အက်ပ်တွေကိုတိတိယောက်သုံးနိုင်မယ်ဆိုတော့ဒီစနစ်ကိုသုံးကြပြီပေါ့အထူးဖြစ်ဒီဖွံ့ဖြိုးဆဲနိုင်ငံတွေခုမှစမတ်ဖုန်းဈေးကွက်ဥမော်လာတဲ့နိုင်ငံမျိုးတွေမှာထိပ်ပိုင်းကနေရာယူနိုင်အောင်လို့ Google ကလုပ်ထားတာပဲလी
ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်အများဝင်နိုင်တဲ့ဒီဈေးသက်တာတဲ့ဖုန်းတွေက memory နည်းတယ်ဒေတာသုံးကားတွေကဈေးကြီးတယ်ကနက်ရှင်ကနှေးတယ်အဲ့လိုမျိုးအခြေအနေမျိုးမှာဖုန်းကိုအထူးရောက်ဆုံးအသုံးချနိုင်အောင်လို့
So Android Oreo Go Edition is our reimagined experience for entry-level devices. These are phones that have
These are also phones that are Android Oreo Go ကို Google ကပြန်စစ်ဆေးပြီးဖန်တီးထားတာပါ RAM memory ကတော့ 512 MB ကနေ 1GB ကြားမှာရှိတဲ့ဖုန်းမျိုးတွေအတွက်ပါ အဲ့ဒီလို memory နည်းတဲ့ဖုန်းတွေကို smartphone တစ်လုံးလို့သုံးလို့ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအသေးချာပြန်စစ်ဆရပါတယ် Operating system အပိုင်းရော Google App သုံးတဲ့နေရာမှာပါအကောင်းဆုံးဖြစ်အောင် storage ပမာဏနှစ်ဆကျော်ပြီးမြန်လဲမြန်အောင်လုပ်ထားပါတယ်
smartphone တွေအတွက်မရှိမဖြစ်လူတွေကိုပဲအာရုံစိုက်ပြီးတော့တခြားမလူတဲ့အပူတွေထည့်မထားတဲ့အတွက်မြန်မြန်ဆန်ဆန်တိတိယောက်သုံးနိုင်တာလို့ဆိုပါတယ် Google ရဲ့ပြောရ ဆိုရင်တော့ Android Oreo Go စနစ်သုံးဖုန်းတွေထဲမှာထည့်ပေးထားတဲ့ Android Go App တွေက 15 ရာခိုင်နှုန်းပိုတော့မြန်နေတယ်
ပုံမှန်ထက်ကိုဒီ app တွေကိုယူတဲ့ memory space ကလည်း 50 ရာခိုင်နှုန်းပိုနေတော့ ဓာတ်ပုံတို့တခြင်းတို့အတွက်ကို memory ပိုသုံးလို့ရတာပေါ့ ဈေးတက်တက်တာတာနဲ့ဝယ်နိုင်တဲ့ smartphone မျိုးတွေမှာအခုလိုမျိုးသုံးနိုင်မယ်ဆိုတာကဒီဖွံ့ဖြိုးဆဲနိုင်ငံကလူတွေအတွက်တော့သတင်းကောင်းပဲရှင်
So entry level devices are quite popular and they're quite important to getting more people online all around the world
အဲဒီဆိုစစ်ဖုန်းမျိုးတွေကလူသုံးပြားပါတယ် ကမ္ဘာတော်မှာလူတိုင်း internet online သုံးနိုင်ကြဖို့အတွက်ဒီဖုန်းမျိုးတွေကအရေးကြီးပါတယ် အဲ့ဒါကြောင့်လည်းအသေးချာစဉ်းစားပြီးတော့ဖုန်းသုံးတဲ့သူတွေအကောင်းဆုံးတွေ့ကြုံရအောင်လုပ်ထားတာပါ ဥပမာဒီဖုန်းတွေထဲမှာ Google App ကိုချိုးပြီးတော့ထည့်ထားပေးရင်သူ့ရဲ့စွမ်းဆောင်နိုင်စွမ်းတဲ့ storage များများရရှိတဲ့ဆိုတဲ့အကျိုးကျေးဇူးတာမကဘာသာစကားအဆုံနဲ့ပြောပြနိုင်စွမ်းလို့အသုံးဝင်နိုင်တဲ့ကိစ္စတွေကိုအသေးစိတ်ကစပြီးစဉ်းစားတီထွင်ထားပါတယ်
Android Go App တွေကဘာတွေလဲဆိုတော့ကိုသိချင်တဲ့အချက်လက်ရှာပေးတဲ့ Google Go, မြေပုံလမ်းညွှန် Google Map ကို တခါဒီ email ပို့နိုင်တဲ့ Gmail, internet ထဲကိုဝင်သုံးနိုင်ဖို့အတွက် Google Chrome, file တွေတင်ထားပေးမဲ့ file Go နဲ့ဒီအထူးဆုံးကတော့ Google Assistant ပဲအဲ့ဒီ app တွေအားလုံးကို data space နည်းနည်းပဲယူပြီးတော့မှဒီအထူးရောက်ဆုံးသုံးလို့ရအောင်လို့လုပ်ထားတယ်လို့ Google ကလည်းပြောတယ်လေ
YouTube Go App မှာဆိုရင်ကိုကြည့်ချင်တဲ့ဗီဒီယိုတွေကို data 3ကတက်တောင်လို့ download လုပ်ခွင့်ပေးထားတယ် internet data 3ကတွေဈေးကြီးတဲ့နိုင်ငံတွေအတွက်ဒါကလည်းအရေးကြီးပါတယ်
နောက်အရေးကြီးတဲ့တစ်ချက်ကကိုတိကျနာကိုအသံထွက်မေးလိုက်လို့ရှိရင်ဆက်ကအသံထွက်ပြန်ပြင်နိုင်တဲ့ဒီ Google Assistant ကိုလည်း Android Oreo ကို စနစ်သုံးဒီ Google App ထဲမှာထည့်ထားပေးတာပဲရှင်
So another really great new Google app on Android Oreo Go edition is the Google Assistant.
Android Oreo Go ရဲ့ပါတဲ့ Google app အသစ်ရဲ့တကယ်ကောင်းတဲ့အချက်က Google Assistant ဖြစ်ပါတယ်။ အနည်းဆုံးစစ်ဖုန်းတွေထဲမှာ Google Assistant ကို app ထဲမှာထည့်ပေးထားတာဒါပထမဆုံးဖြစ်ပါတယ်။
လောလောဆယ် Google Assistant ကဒီအင်္ဂလိပ်အပါအဝင်ပေါ့နော်ဘာသာစကား၈မျိုးနဲ့မေးနိုင်ဖြေနိုင်ပါတယ်။ မကြာခင်မှာဒီဘာသာစကားပေါင်း 30 အထိကိုတိုးပြီးတော့မေးနိုင်ဖြေနိုင်မယ်လို့ Google ကကြေညာထားတယ်။ နောက်ကိုကအင်္ဂလိပ်လိုပြောနေရနေပြီးတော့မှတခြားဘာသာပေါ့နော်ကိုရီးယားလိုပဲဖြစ်ဖြစ်ပြောင်းပြီးပြောလိုက်တာနဲ့ဆက်ကလည်းချက်ချင်းပဲကိုရီးယားလိုမျိုးပြန်ဖြေနိုင်တော့မယ်တဲ့ကိုသားညုံရဲ့အဲ့လိုမျိုးနောက်ဆုံးပေါ်နည်းပညာတွေကိုဈေးသက်တာတဲ့အနေအဆုံးအဆင့်
smartphone တွေမှာလဲထိထိရောက်သုံးနိုင်အောင်လို့ Google ကလုပ်ပေးလိုက်တာက Google ရဲ့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ Mobile Geek ဆိုတဲ့နည်းပညာသတင်း website editor Nicole Scott ကသုံးသပ်တယ်မဆွေးမမော
Android Go is an important piece of Google's evolution in developing markets. The need for an optimized system on lower
power ပြည်သူနိုင်ငံတွေကဈေးကွက်တွေအတွက် Android Go က Google ရဲ့အရေးကြီးတဲ့ပြောင်းလဲတိုးတက်မှုဖြစ်ပါတယ်ရှင့် အစ်စ်နိုင်တဲ့လက်ကင်ဖုန်းတွေမှာအကောင်းဆုံးပြည့်ပြည့်ဝဝသုံးနိုင်တဲ့စနစ်တွေလိုနေတာကြားလာပါပြီ
Facebook ကိုပြေဝသုံးလို့မရတဲ့အစစ်နိုင်ဖုန်းမျိုးတွေအတွက် Facebook Lite App ကိုထွင်ပေးခဲ့တယ်လို့ပါပဲ။ဒီ Android Go App မှာလည်း data အများကြီးသုံးကြရမလို့ပဲနဲ့ YouTube video တွေကိုတော့မှကြည့်လို့ရအောင်လို့သူတို့လုပ်ပေးထားတာပါ။ဖွံ့ဖြိုးဆဲနိုင်ငံတွေမှာ data သုံးရတဲ့ဈေးကအရင်ကြီးပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေဒီ smartphone ဈေးကွက်ဥမော်လာတဲ့နိုင်ငံမျိုးတွေအတွက်ကိုရည်ရွယ်တဲ့ Android Oreo Go Operating System စနစ်သုံးတဲ့ဖုန်းတွေရဲ့တန်ဖိုးက American Dollar 100ဝန်းကျင်တွေဖြစ်ကြပါတယ်။လောလောဆယ်တည်ထားသလောက် ZTE Tempo Go smartphone ကို $80 Oreo Go Edition Nokia One smartphone တစ်လုံးကို $85 နောက် Alcatel ရဲ့ဒီ 1X smartphone တစ်လုံးကို $120 နဲ့ရောင်းမယ်လို့ကြေညာထားကြပါရှင
်မဆီနေမွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါနောက်ထပ်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအတည်ပြုခြင်းပါတယ
်စခိုင်းပြည်နယ်တွင်းကနေလူသိမ်းနဲ့ချီထွက်ပြေးရမှုကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရိုဟင်ဂျာရှိနဲ့ပတ်သက်ပြီးနိုင်ငံတကာ PRP ဂျာကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါည VOA တိုင်းရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောရရှင်တွေကျွန်တော်တို့ရဲ့ VOA ကိုအီးမေးလ်ကပဲတဆင့်ဖြစ်ဖြစ် VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ်မိမိတို့ကိုခေါ်ဆိုစေချင်တဲ့ဖုန်းနံပါတ်တွေကိုပေးပို့နိုင်ပါတယ်ခင်ဗျာအခုတခါတော့တက်တန့်ရောင်သတင်းလွှာတွေကိုထုတ်လင့်သွားပါမယ်မအေးတန်တာကျော်ကစီစဉ်တင်ဆက်တာဖြစ်ပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တက်ရောက်ဒီလိုမှာတော့ဗြိတိန်နိုင်ငံကဗြိတိရှားပြည်မှာကြီးအဲလစ်ဇဘက်နဲ့အတူဗြိတိန်တော်ဝင်မင်းသားဟယ်ရီရဲ့ချစ်သူအမေရိကန်နိုင်ငံသူမေဂန်မာကယ်တော်ဝင်ခန်းနာကိုပထမအဦးဆုံးချိန်တက်ရောက်ခဲ့ပါသည်အမေရိကန်ပြည်အစုမှာကျင်းပသွားတဲ့ iHeart Radio စုချင်းမြင့်ပွဲအခမ်းအနားမှာတော့တနက်ခိုင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့တော်တော်လေးကိုကြီးကျယ်ဝေဖန်သွားခဲ့ပါတယ်။အခုလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထားတာကိုပြောပြပေးသွားပါမယ်ရှင်။ Britain တော်ဝင်မင်းသား Harry ရဲ့ချစ်သူ American ရုပ်ရှင်မင်းကြီး Meghan Markle တယောက်ဗြိတိသျှပြည်မှာကြီး Elizabeth တက်ရောက်တဲ့မလ12ရက်နေ့တော်ဝင်အခမ်းအနားကိုလည်းပါဝင်ပြတက်ရောက်ခဲ့ပါတယ်။သူတို့နှစ်ဦးဆေးဆက်ကြောင်းလမ်းမှုကိုမိနစ်တုံးကတရားဝင်ကြေညာခဲ့ပြီးတဲ့နောက်ဒါကမေဂန်မာကယ်ရဲ့ပထမအဦးဆုံးတက်ရောက်တဲ့တော်ဝင်အခမ်းအနားလည်းဖြစ်ပါတယ်။တနသဟာရနိုင်ငံများတည်ရှိမှုကိုဆင်နွှဲတဲ့အခမ်းအနားကိုလန်ဒန်မြို့တော်ကဝက်စမင်စတာအဘိဖျားကျောင်းမှာကျင်းပတော့အိရှိဇန်ဝီလာမင်းသားချားလ်စ်နဲ့သူ့ရဲ့သားတော်အကြီးဖြစ်တဲ့မင်းသားဝီလျံနဲ့ကျင်းရတော့ကိတ်နောက်တော့သူ့ရဲ့သားငယ်ဖြစ်တဲ့မင်းသားဟယ်ရီနဲ့အခုသူ့ရဲ့ဇနီးလာမေဂန်မာကယ်တို့လည်းတက်ရောက်ကြတာဖြစ်ပါတယ်။ဗြိတိသျှဝန်ကြီးချုပ်ထရီဆာမေနဲ့အတူဒနသဟာရနိုင်ငံများအဖွဲ့ရဲ့အထူးရင်းမှုချုပ်ပက်ထရီရှာစကော့လန်တို့လည်းအတင်းတော်ကဖိတ်ကြားထားတဲ့အပြည့်ပန်2000နဲ့အတူတက်ရောက်လာပါတယ်။ဒီခန်းနာကဗြိတိန်နိုင်ငံမှာနှစ်ဆင်ကျင်းပနေကြဘာသာပေါင်းစုံအတူတကွဆင်နွှဲတဲ့အခမ်းအနားဖြစ်ပြီးတက်ရောက်တဲ့သူတွေထဲမှာတော့ကျောင်းသူကျောင်းသားနဲ့လူငယ်အယောက်800ကျော်လည်းပါဝင်တာပါ။အခမ်းအနားမှာလန်ဒန်က Maori Choir အဖွဲ့က The Call for Welcome ဆိုတဲ့တင်ပြမှုပြုစုခဲ့ပါတယ်။ဗြိတိသျှပြည်မှာကြီးအလစ်ဇဘက်ဟာ1952ခုနှစ်ထဲကဒနသဟာရနိုင်ငံများအဖွဲ့ရဲ့အကြီးအကဲဖြစ်ပြီးတော့အဖွဲ့ဝင်53နိုင်ငံနဲ့လူဦးရေ200,000+ကိုကိုးစားပြုတဲ့ဒီအဖွဲ့ရဲ့အောင်မြင်မှုကသူ့ဗြိတိသျှအဖြစ်နဲ့အုတ်ချုပ်ဆွမ်းဆောင်မှုတွေတဲ့အောင်မြင်မှုကြီးတည်ရအနေနဲ့ဗြိတိသျှကမှတ်ယူတယ်လို့သူ့ရဲ့လက်ထောက်တွေကပြောပါတယ်ရှင်။
မလာစတီးရနေ့တနင်္ဂနွေနေ့ရောင်းကတော့အမေရိကန်ပြည်အောင်စုမှာကျင်းပသွားတဲ့အိုက်ဟတ်ရေဒီယိုဆူချီမြင့်ပွဲအခမ်းအနားမှာအမေရိကန်ပြည်အောင်စုမှာတနက်ကိုင်ဆောင်ဝင်းနဲ့တနက်လက်ဝဲကိုင်ဆောင်သူတွေနောက်ပြီးတော့ NRA
We're tired of hearing politicians send their thoughts and prayers to us and doing nothing to make the necessary changes to prevent this tragedy. ကျွန်တော်တို့ကျောင်းသူကျောင်းသားတွေမလ29ရက်နေ့ဝါရှင်တန်ဒီစီမှာခြေတက်ဆန္ဒပြမှာပါ။နိုင်ငံအနှံ့ပြားကကျောင်းသားတွေပူးပေါင်းပါဝင်မှာမလို့ဘယ်ရက်ပါပဲနေနေကျွန်တော်တို့နဲ့ပူးပေါင်းပါဝင်မှုဖိတ်ခေါ်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းမှာဖလော်ရီဒါပြည်နယ်ပါ့ခ်လန်မြို့အထက်တန်းကျောင်းမှာတနက်နေ့ဝင်ရောက်ပစ်ခတ်လို့ကျောင်းသားအများစုပါဝင်လူဆ
ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA Facebook
မိုင်းတနာကျော်ရဲ့တက်တန့်ရောင်သတင်းလှော်တွေကိုနားဆင်ကြရတာပါခင်ဗျာ အခုတခါတော့သူယုံကြည်ရကဏ္ဍဖြစ်ပါတယ်ဒီဘက်အစီအစဉ်မှာတော့ရန်ကုန်မြို့ကမိခင်တူဦးဖြစ်တဲ့ဒေါ်အေးသဇင်ကသူဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မမိုးဖြူစီစဉ်တင်ဆက်ထားတာပါ
မြမာပြီမှာယခုလက်ရှိများပြားစွာတန့်ငယ်မရိမှုတွေကိုနေရာအနှံ့အပြားဖြစ်နေတာကိုမိခင်တယောက်အနေနဲ့တွေ့ရမြင်ရတာကျွန်မများစွာစိတ်မကောင်းဖြစ်မိပါတယ်ရှင်အရွယ်မရောက်သေးတဲ့တမီးလေးရှိရဲ့မိခင်ဖြစ်လို့ပို့ပြီးတော့နားလည်ခံစားမိပါတယ်ဒါကြောင့်ကလေးတွေကိုမိမိကိုယ်ကိုဘယ်လိုကာကွယ်ရမယ်ဆိုတာကလေးတိုင်းသိနားလည်သင့်လို့လဲထင်မြင်မိပါတယ်ရှင် ดาวอติเตชาตานาเหล่ตื่นดุจม้ารู้ยงจีดุโลเวอัตตะสัตตะเนี่ยชื่อจม้าตะมีเลโอตะแหงมะเร็งสั่นจินเยลุ่ส่องดีตุญ้าถั่นกะณีปิ๊อกะบยาเลตะบงยาชิโลจม้าตินจ้าไปทาบาเดดีกะบยาเลโอจม้าเยตะมีเลยายึดโซปะบาเมရှင်อาตามีมีมัดโพยาตุปัยไซเนโกบอมาทีโลมะยามีดุมาอาล่องอติเวมัตตาจา ยินบะปาเนปานะพะจาดีกะเนี่ยผิดแม้หมัดทาปานะพะจามาธรรมะพุชื่อย้อนหนอกย้อปาเลยปุเสียมีปะปี้ไดบะทีติอิงกาทีเดอะคาเบกินปุยาหมักกาทาฉิเตมีมีตะตามะดีคลีไดงาแลดีกะบยาเลโอยาติเนโลทินมาเดมีบะริยาแลตินซาเปติเนโลทินมาเด
ကဗျာလေးရဲ့အတိတ်ပဲကိုလည်းနားလည်သဘောပေါက်ပြီးတော့မိမိကိုယ်ကိုဘယ်လိုကာကွယ်ရမယ်ဆိုတာသိရှိပြီးစောင့်မုတ်လေးတစ်ခုလိုမှတ်သားသင့်တယ်လို့လည်းကျွန်မထင်ပါတယ်ရှင်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြီးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com
info@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်ထုတ်လွှင့်တဲ့သူယုံကြည်အားကဏ္ဍကိုနှားဆင်ခဲ့ရတာဖြစ်ပါတယ်။ဗီဒီယိုကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတိချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရေးကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရေးတက်တာအမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လိုလိပ်စာတက်ပြီးရေးသားပေးဖို့နိုင်ပါတယ်
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။တင်းလာနေညာဘက် VOA စီစဉ်နေကိုဆက်ပြီးထုတ်လွှင့်နေပါတယ်ခင်ဗျာ။ VOA ရဲ့မနေ့ဖြန်အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနူမီတာ32 40 48တို့ကနေထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျာ။အစီအစဉ်နေအဆုံးမတက်ခင်မှာတန်နေတဲ့အချိန်တော်တွင်တင်းအချင်းချုပ်ကိုမတင်ကြီးထက်ကပြောပြပေးပါအောင်ဗျာ
။နိုင်ငံတော်ထိုင်မြင်ကန်ပုဂ္ဂိုလ်ဒေါက်ဆန်စုကြည်နဲ့ဩစတြေးလျရောက်မြန်မာတွေဒီကနေ့တွေ့ဆုံခဲ့တာမှာတော့အစိုးရအနေနဲ့ဒီမိုကရေစီရေးနဲ့အမျိုးသားရင်ကြားစေရေးကိုအထူးတွဲဆောင်ရွက်နေတယ်လို့ဒေါက်ဆန်စုကြည်ကပြောဆိုခဲ့ပါတယ်။အမျိုးသားရင်ကြားစေရေးဆိုတာမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့တင်မဟုတ်ဘဲသဘောထားကွဲပြားနေတဲ့အုပ်စုတွေလည်းပါဝင်တယ်လို့ဒေါက်ဆန်စုကြည်ကပြောဆိုခဲ့ပါတယ်။ရှခိုင်ပြည်နယ်ကနေထွက်ပြေးရသူတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်မှာလဲဒေါက်တာဆန်းစုကြည်ကပြောဆိုသွားပါတယ်ရှင်။ရုရှားသမ္မတရွေးကောက်ပွဲကအစည်းအဝေးတကျလုပ်ခဲ့ပေမဲ့မှန်မှန်ကန်ကန်ရွေးချယ်ခွင့်မရခဲ့ဘူးလို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကပြောဆိုလိုက်ပါတယ်။မဲထွက်ထက်မဲ့သူများလာရေးဆောင်ရွက်ခဲ့တာကြောင့်မဲထွက်ထက်သူအရေးအတွက်တည်တည်တာတာရှိခဲ့ပေမဲ့လည်းအခြေခံလွတ်လပ်ခွင့်နဲ့ကိုယ်စားလှယ်မှတ်ပုံတင်မှုအပေါ်တားမြစ်ချက်တွေကြောင့်နိုင်ငံရေးလှုပ်ရှားမှုကိုအကန့်အသတ်ဖြစ်စေပြီးမယိုးသားတဲ့ရှင်းပြမှုဖြစ်စေခဲ့တယ်လို့ OSCE ရဲ့ရွေးကောက်ပွဲဆောင်ကြည့်သူတွေကကြေညာချက်မှာပြောဆိုထားပါတယ်။ပြိုင်မဲ့ခုနှစ်ဦးနဲ့ရှင်းပြရွေးခန့်ခဲ့တဲ့သမ္မတဗလာဒီမီယာပူတင်အနေနဲ့တော့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရဖို့တေချာသွားပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အထူးစုံစမ်းရမှုရောဘတ်မူလာကိုယာရုကဖယ်ရှားဖြစ်ဖို့စဉ်းစားနေတာမဟုတ်ဘူးလို့သမ္မတအင်ဂျူရောရဲ့ထိတ်တန့်ရှိနေတဲ့ဦးကပြောဆိုလိုက်ပါတယ်။ရောဘတ်မူလာဟာနိုင်ငံရေးဘက်လိုက်သူဖြစ်တယ်လို့မနေ့တနင်္ဂနွေနေ့ကသမ္မတထရန့်က Twitter လူမှုကွန်ရက်ကနေတောက်လျှောက်ရေးသားဆွဆွဲခဲ့တာဖြစ်ပါတယ်။မီဒီယာတွေရဲ့ခမန်းပြောဆိုချက်တွေအပါအဝင်အစိုးရကိုမေးလာတဲ့မေးခွန်းတွေကိုတုံ့ပြန်တဲ့အထင်မှာတော့အင်ဂျူရောရှင်းနေ Train Court ကအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညနေ့ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမ်မွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10နာရီအထိလိုင်းနံပါတ်1925 32တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။တို့ရရှိနေအားလုံးဘေးပြာဝေးကွာပြီးကိုယ်စိတ်နှလုံးငြိမ်းချမ်းနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.